တော်ရှင်များခင်ဗျာမကြာခင်မှာ2016ခုနှစ်ကုန်ဆုံးပြီး2019တက်ကိုကူးပြောင်းတော့မှဖြစ်ပါတယ်ကုန်ဆုံးတော့မဲ့2016ထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းကတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့ဆက်ရုပ်ခဲ့သလဲနောက်ပြီးတော့လာမယ့်နှစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆက်ရုပ်မှုတွေဘာတွေများမျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားတွေကိုအကျဉ်းအောင်သိချင်ပါတယ်ဆိုတော့ဒီ2016ခုနှစ်ထဲမှာနိုင်ငံရေးစီးပွားရေးဒီပြည်တွင်းငြိမ်းချမ်းရေးအပိုင်းတွေမှာဘယ်နေရာကတော့ဖြစ်အောင်မြင်ဆုံးဘယ်နေရာကအဆောက်အအုံဆုံးလို့ပြောနိုင်မလဲအရင်ဆုံးကျွန်တော်တို့ဒီမြန်မာအရေးသုံးသပ်တဲ့ဒေါက်တာရမျိုးသိန်းရဲ့အမြင်ကိုအကျဉ်းအောင်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကျွန်တော်တို့2016ခုနှစ်အတွင်းမှာကျွန်တော်တို့2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရပြီးတော့ပြည်သူလူထုကနေရွေးကောက်တင်မြောက်တဲ့ပုံကိုကိုယ်စားလှယ်အများစုပါတဲ့လွှတ်တော်တွေကိုဆက်တင်ပြီးတော့ခေါ်ယူကျင်းပနိုင်ခဲ့ပါတယ်။နောက်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေကတော့ဒါကကျွန်တော်တို့နိုင်ငံရေးအပိုင်းမှာနှစ်ပေါင်းများစွာအတွင်းမှာအတိတ်အမြင်သာတဲ့အပြောင်းလဲလို့ပြောလို့ရပါတယ်။ဒါတိုင်းမဲ့တစ်ဖက်မှာလည်းပဲကျွန်တော်တို့လက်ရှိအခြေအနေကြည့်လိုက်တဲ့အခါမှာတော့လွတ်တော်ရဲ့တက်တန်းဟာတနည်းပြည့်လူမီနီကာလကိုရောက်လာပါပြီ။နောက်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ရဲ့တက်တန်းဟာ6လပြည့်လူမီနီအချိန်ကိုရောက်လာပါ။ဒါပေမဲ့အဲ့ဒီအချိန်ကာလအတော်အတွင်းမှာအစိုးရရောလွှတ်တော်တွေရောရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရှိရင်တော့ပြည်သူလူထုအများစုကမျှော်လင့်ထားတဲ့အခြေအနေတွေနဲ့တော်တော်လေးကိုအလန်းကွာဝေးနေသေးတယ်လို့ကျွန်တော်ကတော့အဲ့ဒီလိုသုံးသပ်ချင်ပါတယ်။အထူးသဖြင့်တော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးအပိုင်းမှာတော့အစိုးရရောလွှတ်တော်ရောနှစ်ခုကလေးဟာတော်တော်လေးကိုငင်းငင်းတက်တက်ဟိုဖြစ်နေတာဟာအင်မတန်မှဟိုမဖြစ်သင့်မဖြစ်ထိုက်တဲ့တော့ကျွန်တော်တို့လိုအာဂရိလိုက်စားမှုအင်မတန်မှမြန်မာတဲ့နိုင်ငံမှာလက်ရှိပထမဆုံးတစ်နှစ်မှာလွတ်တော်အစိုးရရောဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့အင်တိုက်အားတိုက်ဆောင်ရွက်နေရမယ့်အခြေအနေမျိုးဖြစ်ရတဲ့အနေနဲ့ငင်းနေတာဟာမဖြစ်သင့်ဘူးလို့တော့ကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ဒီရခိုင်ပြည်အမျိုးသားကောင်စီထူထူထွေးမှုဦးထွန်းစော်ကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဦးထွန်းစော်ကတော့သူသဖြင့်ဒီပြည်ရင်းညီညာရေးကိစ္စရေးကိုနည်းနည်းပို့ပြီးဇောင်းပေးပြောနိုင်မယ်တဲ့နဲ့ဦးထွန်းစော်ဆွေးနွေးပါဦးခင်ဗျာကျွန်တော်တို့2016ခုနှစ်ထဲမှာဒီဟိုတိုးတက်မှုတွေဆွေးရုံမှုတွေနဲ့ပတ်သက်လို့
ဟုတ်ကဲ့အဓိကအားဖြင့်ဒီညီညာရေးဖြစ်စဉ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဒီ2016ဒီစောပိုင်းမှာပေါ့လေကျွန်တော်တို့ဒီပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ပြီးတော့မှ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီ January လမှာ NCA ရဲ့ဟိုပေါ့နော်အကောင့်တွေပုံမှုဖြစ်စဉ်အရပြည်တော်စုငြိမ်းချမ်းရေးညီလာခံဆိုတော့ညီလာခံတရက်ကိုဦးသိန်းစိန်မထွက်ခင်လေးမှာနှုတ်ဆက်ဖွဲ့သဘောမျိုးပုံစံမျိုးနဲ့ပေါ့လေဒါလုပ်ခဲ့လုပ်သွားနိုင်ခဲ့ရတဲ့အဲဒါပဲလုပ်နိုင်တဲ့အကြတခုကိုကျွန်တော်အကောင့်မှာရှုမြင်မယ်ဆိုရင်တော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့အော်မြို့သားညီလာခံလူမျိုးပေါ့ဗျာဒါယုံကြည်မှုတည်ဆောက်ရေးရဲ့အစိတ်ပိုင်းတစ်ခုအနေနဲ့မှတ်ယူမယ်ဆိုတော့အကောင့်ဘက်ကကြည့်ရင်အဲ့လိုမျိုးခြေလှမ်းနဲ့စခဲ့တယ်ဆိုရင်ပြီးရင်ကျွန်တော်တို့ NLD ဆိုရတက်လာတယ်ပေါ့ NLD ဆိုရကဧပြီလမှာတက်တယ်ဆိုတော့ဆိုရတက်ကကျွန်တော်ဧပြီကနေမေထီသူကအစိုးရဒီရန်တရားတွေကိုသူဖွဲ့စည်းတယ်ပေါ့နော်ဌာနဆိုင်ရာတွေဝန်ကြီးဌာနတွေသူဖွဲ့စည်းတာအဲ့ဒီမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်သူကင်တယ်ဖို့အတွက်ခြေလှမ်းတွေပြင်ပါတယ်မေလာရောက်တဲ့ခါမှာကြာတော့သူ21ရာစုပြည်လုံးညီလာခံလုပ်သွားမယ်ဆိုပြီးတော့အဲ့ဒီမှာကျင်းပရေးဆက်ကော်မတီတွေဖွဲ့နိုင်တယ်။နောက်ပြီးရင်ကျွန်တော်တို့အမျိုးသားပြည်လည်းသိမြင်ရင်းနဲ့ဒီကျွန်တော်တို့ငြိမ်းချမ်းဘူဌာနဆိုပြီးတော့ဖွဲ့နိုင်တဲ့ NRPC တို့လို့ဖြစ်လာတယ်။နော်။ဂျွန်လောက်ကိုရောက်တဲ့ခါမှာကျွန်တော်တို့ဒီလက်မှတ်ပြောရသေးတဲ့အဖွဲ့တွေနဲ့တရားဝင်လာတွေ့ပါလေ။ညာတွေလုံနိုင်တယ်။ဒီဂျွန်လောက်ရောက်တဲ့ခါမှာကျွန်တော်တို့ UNFC ထိပ်သီးကောင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ကိုတိုင်မိသားစုစကားဝိုင်းလိုမျိုးကျွန်တော်တို့တွေ့ဆုံဆွေးနွေးခွေးတွေလုပ်နိုင်ခဲ့ကြတယ်။အဲ့ဒီဇန်နဝါရီထိကတော့ကျွန်တော်တို့နည်းနည်းလေးတိုးတက်မှုလေးတွေမျှော်လင့်ချက်လေးတွေကျွန်တော်တို့ထားလို့ရတယ်ပေါ့နော်။ဆိုတော့ဩဂုတ်လကနေစပြီးတော့ကျွန်တော်တို့ဒီ21ရာစုပြည်လုံးညီလာခံပထမအစည်းအဝေးမခေါ်ခင်လေးမှာအဲ့မှာတိုက်ပွဲတွေနည်းနည်းစလာတယ်။21ရာစုပြည်လုံးညီလာခံလည်းပြီးရောကျွန်တော်တို့တိုက်ပွဲတွေကပုံမပြင်းထန်လာပြီးတော့ ကျွန်တော်ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာတုံ့ဆိုင်မှုတွေဖြစ်သွားတာဒီနေ့အထိပေါ့နော်ဆိုရင်ကျွန်တော်တို့စက်တင်ဘာလကနေဒီနေ့အချိန်ကြီးဆိုလို့ရှိရင်အနှုတ်ဘက်ကိုဆင်းနေတဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ကျွန်တော်ဆွေးနွေးပွဲအတွက်ဒီမြန်မာရေးသုံးသပ်သူဦးအောင်သူငင်းလည်းရှိနေပါတယ်ဦးအောင်သူငင်းသဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်2016ခုထဲမှာဟိုမြင်ရသလောက်ဒီတိုးတက်မှုတွေဆုတ်ယုတ်မှုတွေဘာတွေများရှိခဲ့တယ်လဲ
ဟုတ်ကဲ့ဟို2016ခုနှစ်မှာခုနဟိုဒေါက်တာရံမျိုးသိန်းပြောသလိုပါပဲဆိုတော့ကျွန်တော်တို့နိုဝင်ဘာလမှာရွေးကောက်ပွဲလုပ်ပါတယ်ဒီဧပြီလမှာကျွန်တော်တို့အာနာဟိုငင်းညာစွာလွှဲပြောင်းတဲ့ကိစ္စတွေပြီးသွားပါတယ်ဆိုတော့အဲ့တော့အဲ့ကာလတခြားလုံးပေါ့နော်ဒီ9လလောက်ကာလအတွင်းမှာအာနာအေးချမ်းသာပေါ့ဗျာဟိုတွဲပါမလားဆိုတဲ့ဟာမျိုးစိုးရိမ်မှုတွေရှိခဲ့ပါသေးတယ်ဆိုတော့အဲ့တော့ဒီကိစ္စတွေကဟိုပြဿနာမရှိဘဲနဲ့အာနာလွှဲပြောင်းနိုင်တဲ့အနေအထားပေါ့ဒါကတော့2016ထဲမှာထူးခြားတဲ့အနေအထားပါဆိုတော့ဒါပေမဲ့အခု2000 April ကနေစပြီးတော့ကျွန်တော်တို့အခုနှစ်ကုန်ပိုင်းကြီးတဲ့အခါမှာကျတော့ဒီအစိုးရရဲ့ဟိုစွမ်းဆောင်ရည်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်အားမရစရာအနေအထားတွေရှိပါတယ်သူသဖြင့်ဆိုလို့ရှိရင်နံပါတ်ပွင့်လင်းမြင်သာမှုပေါ့နော်အစိုးရကနေပြီးတော့ပြည်သူတွေကိုထုတ်ပြန်တာတို့မိကုံပြောတာတို့အင်တာဗျူးပေးတာတို့စသဖြင့်တော်တော်အားနေပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍပြုရင်ပြောင်းလဲမှုပြီးလိုက်တဲ့အခါကျတော့လည်းအားမရစရာတွေများပါတယ်ဘာမှအသိထူးခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့စီးပွားရေးကဏ္ဍပေါ့နော်အဲ့တော့ဒေါ်လာဈေးကတက်ပြီးတော့ကျွန်တော်တို့မြန်မာကျပ်ငွေဈေးကျတာကဒါတကယ်ကိုမှတ်တမ်းဝင်အနေအထားအထိရောက်လာတဲ့အနေအထားရှိပါတယ်အဲ့တော့စီးပွားရေးကဏ္ဍကိုကြည့်ရင်လည်းကျွန်တော်တို့ပိတ်အားရစရာတော့မရှိသေးပါဘူးအဲ့တော့ခုနပြောသလိုပေါ့နိုင်ငံရေးကဏ္ဍမှာလည်းကျွန်တော်တို့ဟိုပြောမယ်ဆိုရင်လွတ်လပ်စွာပြောဆိုခွင့်နောက်တစ်ခါကျတော့ကျွန်တော်တို့ဟိုဖွင့်လင်းမြင်သာမှုနောက်တစ်ခါကျွန်တော်တို့တကားဖွင့်တယ်ပြည်ဝင်ပြောင်းလဲမှုတွေပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးရပြည်ဝင်ပြောင်းလဲမှုတွေမှာလည်းဟိုကျွန်တော်တို့အားနေတယ်လို့မြင်ပါတယ်အဲ့တော့ဟိုခုနအရင်လူတွေဆွေးနွေးသွားသလိုပါပဲဆိုတော့အခုချိန်မှာကျတော့စစ်ပွဲတွေပြန်ဖြစ်လာတဲ့ခါကျတော့ပို့ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားရှိလာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ကျွန်တော်အခုသူ့ကိုဒီရင်လှည့်ပေးချင်မှာသူကတော့ဒီဥကျော်လင်းမှာရန်ကုန်မြို့ကနေရှင်းနေပြီးဥကျော်လင်းဖြစ်ပါတယ်ဟိုတခုတော့ကျွန်တော်မြေတားရက်ခန့်နေတာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအချိန်ပိုရအောင်လူရင်းတူရှင်းဝိုင်းပြီးဆွေးနွေးပေးကြဖို့လည်းမြေတားရက်ခန့်နေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ပြောလို့ရပါလား
ဟုတ်ကဲ့ရပါတယ်ဥကျော်လင်းဆွေးနွေးပါခင်ဗျာ
ဟုတ်ဟိုလည်းမတူရှိပါလေဗျာကျွန်တော်လည်းပဲနှစ်ကုန်နေတယ်ပေါ့ဗျာနှစ်ချုပ်လို့ပြောရင်ပြောပေါ့အဲ့တော့ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တက်လာတဲ့အစိုးရရဲ့အကောင်းဆုံးလှုပ်ချက်ကလေးတွေကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်မှာသေရသာရအဖြစ်နဲ့ထိခိုက်ပျက်စီးနေတဲ့ကြောက်စင်းကိစ္စတွေအခုတိတော့ကိစ္စတွေတိတော့လေရေရှည်ပြောင်းလို့ကူပြုစုပြုံလုပ်ပြီးတော့ချက်မှတ်ထားတယ်ဗျာကြောက်စင်းနဲ့ပတ်သက်လို့ရှိရင်လည်းအစိုးရရဲ့ချက်မှတ်ထားတယ်ဒီအချက်တွေဟာကျွန်တော်တို့ပြုပြင်ပြောင်းလဲအစိုးရရဲ့ခဏခါကြပြောင်းလဲတဲ့ချက်ပါနိုင်ငံရဲ့အနာဂတ်အတွက်အမတော်အားထုတ်ပါတယ်တော့စီးပွားရေးနဲ့ပတ်သက်လို့နိုင်ငံတကာမှာဒီပြီကျွန်တော်တို့ဂျပန်ကနေပြီးတော့ဟာဂရန့်တွေပေးမယ်ဆိုတော့အမြောက်များပါသူတို့လက်တွေကောင်းတယ်မပေါ်နိုင်သေးတာနဲ့ဗမာပြည်ကဘာသိကြကြစီးပွားရေးသုံးချက်ကြီးနဲ့ကျွန်တော်စပက်ကျူလေတာစီးပွားဗျာဟာငွေကစားကစားတဲ့လူတွေဟာဒီနိုင်ငံခြားငွေကိုနိုင်ငံခြားမှာပဲအကောင့်စီထားပြီးတော့သုံးချက်တဲ့လူတွေကြောင့်ဒီဒေါ်လာကတော့ခုန်တက်နေတာနဲ့ဘိုးဘာမထိချုံနေတာနဲ့ပါတော့ဗျာအဲ့တော့အခုကျတော့ဗမာပြည်ကဒီ import နဲ့ပတ်သက်လို့ရှိရင်လည်းပဲကျွန်တော်တို့ဟာဒီလိုပဲဟာဝေးအစကျွန်တော် Samsung အဆုံးသူညနေပြီးဗမာကိုပတ်စံတွေအကုန်လုံးကောင်းပြီဆိုပြီးထွက်သွားတယ်အဲ့ဒီအပေါ်မှာကျွန်တော်ရသတဲ့ခွန်ညာမရလိုက်ဘူးအဲ့တော့အဲ့ဒီချက်ဒီမှာတော့ကျွန်တော်တို့နည်းနည်းလေးစီးပွားရေးကတော့အားနာလောက်အကြည့်လို့နည်းနည်းလေးတော့ထိခိုက်နေပါတယ်အခုကကြတော့စားတော့ခွန်နေတော့ပဲကျွန်တော်တိုက်ပြီးလှည့်တောင်းနေရတယ်တိုးတိုးတကယ်တကယ်ကျွန်တော်တို့လုပ်ရမယ့်ဥစားတွေက Apple Company ကိုတော့မှဗျာကျွန်တော်တို့ Iron ကနေပြီးတော့သူတို့ခွန်နေနဲ့လာလို့ကျွန်တော်ရေးယူမယ်ဆိုပြီးတရားစွဲရည်ဖြစ်တယ်အဲ့တော့အမေရိကန်မကျင်းတဲ့လို့လည်းပဲဒီဥရောပကတော့မပေးလို့မဖြစ်ဘူးကျွန်တော်တို့ရတာရနေတဲ့ခွန်နေဆိုပြီးတော့အဲ့ဒီလိုဥစားတွေကိုကျွန်တော်လူကြီးဒီမှာကတော့လို့ဖို့တွေပြန်ပြစီတာကကျွန်တော်တို့ရေခဲပြေးကိစ္စတွေရှိတယ်လို့ပြည်တွင်းရင်းရင်းပြည်တွင်းရင်းရင်းလို့ကျွန်တော်ဘွေစိုးဦးတဲ့ပြောဖို့ပါတယ်ပြည်တွင်းရင်းပြည်တွင်းဟာလေကျင်းတ်မှုတွေဖြစ်တဲ့နိုင်ငံရေးပိုင်းပြည်တွင်းမှုမရှိရင်ဒီညံ့ရေးသွားရခီးရတော်တော်ခက်ပါတယ်လူတွေမပြေးနိုင်အကြမ်းဖက်တာတွေကလာနေတယ်ဗျာအဲ့တော့အကြမ်းဖက်တာတွေဥစားတွေနောက်ဆုံးလူတွေသွားလာလာလာကုန်လန်းနေပြီဖြစ်လာတဲ့ခါကျတော့တိုင်းပြည်မှာတော်တော်လေးကိုအထိလာပြီးတော့ကျွန်တော်တို့ကိုယ်စင်းတို့တက်တာအဲ့ဒါလေးပါပါတယ်အဲ့တော့အဲ့ဒီချက်တော့တုံးနဲ့တူဟာလေအရင်ရင်တဲ့စာရေးပို့ပို့ပြီးတော့ညှတာပြီးတော့မှဟာလေဒီနှစ်ဖက်သလုံးပြည်ပြည်ပြောင်းလဲပြီးတော့မှတက်ရမယ့်နေရာမှာဟာလေနိုင်ငံတော်ကတော့အဲ့ဒီနေကောင်းလေငါတို့ကတော့ငါတို့ထင်ရင်ကျုပ်မယ်ဆိုတဲ့အချက်ကလေးတွေကတော့တိကျတော့ထိမ့်ဖို့လိုတာပေါ့ဗျာအဲ့တော့ကျွန်တော်ထင်တာကတော့နိုင်ငံရေးအဖြစ်ဒီပြည်ရင်းညင်းရယ်လေးပဲအဲ့ဒါဒီကျွန်တော်တို့ထွန်းလေဟိုဒီမှာရာလေးညက်စီကျက်လေးပန်းစီဆိုတော့လေပေါ့ဗျာအခုချက်တွေကတော့ရာသာညက်တွေချက်တွေမပန်းသေးဘူးအဲ့တော့ကျွန်တော်တို့တိုင်းပြည်အချင်းနဲ့ဒီသိက္ခာ50လို့ယူမယ်ဆိုရင်တို့ဒီလက်နဲ့ဒီနဲ့ဆုံးရှုံးတာနေမဟုတ်ဘူးလူတွေတိုင်းသားနိုင်ငံသားတွေပါအားလုံးဆုံးရှုံးကြတော့ရေရှင်မတော့တာကောင်းလာမှာပါဒါပေမဲ့ကျွန်တော်တို့စီးပွားရေးနဲ့ပတ်သက်လို့ဆက်လက်ဆောင်ရမယ်နဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့တော့ကျွန်တော်တို့လူတို့ခေါင်းဆောင်ပြောရောက်သိတဲ့ဘောကြတယ်ဘာလို့ဒီကံကြောက်အပြစ်မရှိအပြစ်မရှိသေးဘူးဆိုတော့ဒီအင်္ဂလိပ်ရဲ့
ဟုတ်ကဲ့ဦးကျော်လေးကျွန်တော် channel လူတွေလည်းလှည့်ပေးခြင်းပါသေးတယ်ကျေးဇူးပါဆွေးနွေးပေးတာတော့ကောင်းပါတယ်ကျွန်တော် channel လူတွေလည်းလှည့်ပေးခြင်းပါသေးတယ်ဆော့ဆော့ဟိုဆွေးနွေးတဲ့ပုံစံတွေထဲမှာပြောသွားရည်လည်းရှိပါတယ်ကျွန်တော်ဒီဘက်မှာဟိုအစိုးရတဲ့ရတားဆိုးရတဲ့တက်လာတဲ့နောက်မှာအနာလွှဲပြောင်းပေးတာတွေချေချောမောဖြစ်ခဲ့တယ်။နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ကိုယ်တိုင်ကဒီအခြေခံဥပဒေကန့်သက်ထားပြီးတော့အဲသမနာလောက်ခွင့်မရရင်မလဲဒီနိုင်ငံတော်အတိုင်းအမြင်ပုံကိုယာလူယူခဲ့တာလို့ဒီလိုဆိုးရအုပ်ချုပ်ရိုင်းမှာဟိုလူချင်းနာရောက်အောင်နှုတ်နိုင်ခဲ့တာမျိုးတွေတော့လည်းရှိပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲအခုဆော့ဆော့ဆွေးနွေးတဲ့ပုံကိုယ်တွေကပဲထောက်ပြတာတွေရှိပါတယ်။ဒီတိုင်းရင်းသားတွေနဲ့ဒီပြည်ဝင်ညီညာရေးကိစ္စတွေဆွေးနွေးတဲ့ဟာတွေမှာဟိုရှေ့မတိုးနိုင်တဲ့အခြေအနေမျိုးတွေရှိပါတယ်။အထူးသဖြင့်ကတော့အခုနောက်ဆုံးနှစ်ကုန်ငန်းကြီးလောက်ကြမှာဒီတိုင်းရင်းသားဒေသတွေမှာလည်းကံပြုခတ်တွေကပြန်ပြီးကြီးထွားလာတဲ့ဒီနောက်ပြီးတော့ငင်းငယ်ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်လည်းအဓိကအချက်တွေမှာဒီစစ်တပ်နဲ့တိုင်းရင်းသားအဖွဲ့အစည်းတွေချာမှာဒီသဘောထားကွဲလွဲတာတွေရှိနေတာလေတွေ့နေရတော့မှာပဲဆိုတော့ဒီဒါတွေက2016ရဲ့ဆွေးရုံးမှုလို့ဆိုရမှာဖြစ်ပါတယ်ဒါပေမဲ့လည်းဒါကတန်းတစ်နှစ်တောင်မပြည့်သေးတဲ့အစိုးရကိုပဲအပြစ်တင်လို့မရဘူးဆိုပြီးတော့ပြောတာတွေလည်းရှိပါတယ်ဆိုတော့ဒီအစိုးရအနေနဲ့ဒီပြည်ဒီလောက်ခဲ့တဲ့ဒီ၈လ၉လလောက်အတွင်းမှာလောက်ကန်တဲ့နေရာတွေမှာအကန့်အသတ်ရှိနေလို့ဒီပြည်တွင်းငင်းငယ်ကိစ္စတွေကဟိုလုံးရင်မရောက်နိုင်တာလားဒါမှမဟုတ်လုံးနိုင်တာရှိရင်လည်းမလုံးနိုင်တာလားဟိုဒေါက်တာရံမျိုးသိအမြင်ကိုအရင်ဆွေးနွေးပြပါဦးအ
ဲကျွန်တော်အမြင်ကတော့ပြည်တွင်းငြိမ်းချမ်းရေးမှာဟိုအကန့်အသတ်တွေဟိုရှိကောင်းရှိနိုင်ပါလေဒါပေမဲ့ကျွန်တော်အမြင်ကတော့အဲအစိုးရသက်အနေနဲ့နော်ဟိုသူ့ရဲ့စီမံချက်နဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့တရားစီမံချက်နဲ့ဟိုဖောက်ထွက်ပြီးတော့အလုံးလုံးနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာအစိုးရဟာနော်သူရထားတဲ့လုပ်ပိုင်ခွင့်နေနော်သူရထားတဲ့အာဏာတွေကိုအသုံးပြုပြီးတော့အဖြစ်ထိထိရောက်ရောက်အလုံးလုံးနိုင်မယ်ဆိုလို့ရှိရင်နော်တစ်ဖက်ကဟိုစီမံချက်ကလည်းကောင်းမယ်နော်စနစ်တကျစီမံမှုလည်းရှိမယ်ဆိုရင်ကျွန်တော်မြင်တော့ဘလို့အကန့်အသတ်ပဲရှိပါစီဘလို့အတားအဆီးပဲရှိပါစီနော်ကိုပေါ်ဆောင်ခြင်းနဲ့လမ်းကိုအတက်နိုင်ဆုံးအမြန်ဆုံးအကောင်းဆုံးပေါ်ဆောင်နိုင်ဖို့တော့ပြင်နေလို့ကျွန်တော်ကမြင်ပါတယ်။ဥပမာလက်ရှိအခြေအနေမှာဆိုရင်တော့တနိုင်ငံလုံးအပြစ်ခတ်ရစဲရေးလူမျိုးကိုတော့ဟိုလက်ရှိအစိုးရအနေနဲ့အဲပေါ်ဆောင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အဲနိုင်ငံတော်ရဲ့အတိုင်းအမြန်ပုံကိုနောက်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့တိုင်းမလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာထိပ်သီးအဆင့်ပေါ့လေ။တော့တွဲဆုံဆွေးနွေးပွဲမျိုးကိုဟိုပေါ်ဆောင်မှုလိုအပ်တယ်လို့မြင်တယ်။အဲကျွန်တော်ဆိုလိုချင်တဲ့သဘောကမိသားစုပုံစံမျိုးအဲတွဲဆုံဆွေးနွေးပွဲမျိုးမဟုတ်ဘဲနဲ့အလုပ်သဘောဆန်ပြီးတော့တကယ်အကျင့်နဲ့အဖြေတစ်ခုသဘောတူညီမှုတစ်ခုရဖို့အတွက်ဦးတည်ပြီးတော့ဆွေးနွေးတဲ့ထိပ်သီးဆင်ဆွေးနွေးပွဲမျိုးအဲဒါမျိုးတွေကိုတော့စဉ်းစားပြီးပေါ်ဆောင်မှုလိုအပ်တယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဦးထွန်းစောအောင်လည်းမေးချင်ပါတယ်ဆိုတော့ဒီအစိုးရဒီအခုဒီ2016ခုနှစ်ထဲမှာဒီအစိုးရဟိုလှုပ်ဆောင်တဲ့ကိစ္စတွေမှာဟိုသူလှုပ်တက်နိုင်တယ်လို့သူလှုပ်ခဲ့တယ်လို့ပြောနိုင်သလားဒါမှမဟုတ်တချို့ကိစ္စတွေမှာလှုပ်နိုင်တာတွေရှိရသနဲ့မလှုပ်ဖြစ်ခဲ့ဘူးဆိုတော့ကိစ္စတွေရောရှိခဲ့သလားဦးထွန်းစောအောင်ပြောပါဦးခင်ဗျဟု
တ်ပါတယ်ကျွန်တော်တို့အတွေ့အကြုံရတော့အစိုးရကသူ့မှာမူရှိတယ်ပေါ့နော်ကျွန်တော်တို့ဆွေးနွေးတဲ့နေရာမှာသူ့မူကပါလဲဆိုတော့အရာအားလုံးကကြည့်နိုင်လို့ရတယ်ဆွေးနွေးလို့ရတယ်အဲ့ဒီမူနဲ့ရက်တီဗီဆွေးနွေးတယ်ပေါ့ဒါပေမဲ့တပ်ပတ်ရဲ့ကိုယ်စားလှယ်များဘက်ကတော့အဲ့လိုမဟုတ်ဘူးတပ်ပတ်ရဲ့ကိုယ်စားလှယ်များကသူကအရာအားလုံးကြည့်နိုင်ဆွေးနွေးဖို့မရဘူးသူက NCA ပေါ်မှာအတည်ရက်နေတယ်နောက်ပြီးတော့တက်မတော်ကကွေးယူစီချုပ်ရဲ့ငင်းချင်းမူဝါဒ6ရက်ဒီပေါ်မှာအတည်ရက်နေရတယ်ဆိုတော့ဒီမတူညီမှုနှစ်ခုပေါ်မှာကျွန်တော်တို့ကခြေခံပြီးမှနီးလန့်ချတယ်ဆိုတော့ကျွန်တော်တို့ဘက်ကတော်တော်လေးကြက်ပါတယ်အဲ့ဒါကြောင့်အဲ့ဒီအနေထားကိုရောက်သွားတာဖြစ်ပါတယ်ကျွန်တော်တို့ဒီ August လ September လပြည့်တဲ့နောက်ပိုင်းမှာတိုက်ပွဲအခြေအနေမြင့်လာတယ်။ဒါတွေကိုနှိမ့်နိုင်ဖြေရှားဖို့လည်းကာယကံကျင့်အဖွဲ့အစည်းတွေနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့အစိုးပြုတယ်။ October လ15ရက်နေ့မှာလည်းနေပြည်တော်ကြီးသွားပြီးတော့ကျွန်တော်တို့ဆွေးနွေးတယ်။နောက်အဲ့ဒီမှာတင်ပြတယ်ဒါပေမဲ့အဖြေကထွက်မလာဘူး။ကျွန်တော်တို့ရဲ့ခေါင်းဆောင်တွေနဲ့တောင်အာဖရိကကိုသွားပြီးတော့အခုအတူတကွနောက်တော့ရောက်လေ့လာကြတယ်။အဲ့ဒီလေ့လာရခီးစဉ်မှာလည်းပဲတက်ဖက်ရဲ့ကိုယ်စားလှယ်တွေပါတယ်။ကျွန်တော်တို့ဘက်ကိုယ်စားလှယ်တွေပါတယ်။အဲ့ဒီမှာလည်းနှိမ့်နိုင်တယ်ဒီနိုင်ဒီမဲ့လည်းအဖြစ်မထွက်ဘူးအလို့သဘောဆွေးနွေးမှုတွေအချင်းချင်းတွေကတော့နိုင်ငံတကာကဖန်တီးပေးတာပေါ့နော်ပြည်လာရေးခီးစံတွေဖန်တီးပြီးမှဒါပေမဲ့တက်ဖက်ရဲ့အောက်ဘက်ကကိုယ်စားလှယ်ဟောပေါ့ကိုယ်စားလှယ်တွေနဲ့အနေနဲ့ကာကွယ်ရေးဦးစီးချုပ်တဦးရဲ့ပြောစကားပုံမှာပဲအဓိကမူတည်နေရတဲ့အတွက်ကာကွယ်ရေးဦးစီးချုပ်ကမူမပြောင်းဘူးစိတ်နေစိတ်ထားမပြောင်းဘူးဆိုရင်စပွဲပိုင်းကလည်းဆွေးနွေးမှုကလည်းမဖြစ်လာဘူးတိုးတက်မှုကလည်းမရှိလာဘူးပေါ့နော်အဲ့ဒီအနေထားဖြစ်နေပါတယ်အစိုးရဘက်ကတော့အဲ့လိုမဟုတ်ဘူး
ဆွေးနွေးပွဲကိုလာတဲ့ခါမှာသူ့မှာအရာအလုံးကညှိနှိုင်းဆွေးနွေးလို့ရတယ်ဆိုရဲအမူအရနဲ့သူကလာတာဖြစ်တယ်။ဒါမဲ့ကျွန်တော်တို့တက်ဖက်ကတော့အဲ့လိုမရှိတဲ့ပုံမှာဒါအခက်အခဲဖြစ်နေရတယ်ပေါ့နော
်။ဟုတ်ကဲ့ကဲ
့။လက်တွေ့အဖြစ်ကြည့်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့အော်တိုဘာလ15ရက်နေ့မှာ ICA နှစ်ပတ်လည်နဲ့အထမ်းအားလုပ်ပါတယ်။အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့အစိုးရရဲ့ငင်းကြဲမူဝါဒကိုသူချမှတ်ပါတယ်နော်ငင်းကြဲမူဝါဒကိုသူကလမ်းပြမြေပုံအနေနဲ့ထုတ်လာတယ်လမ်းပြမြေပုံအနေနဲ့ထုတ်တဲ့ခါမှာကျတော့တက်မတော်ဘက်ကနေအစီမပြေဘူးဖြစ်တယ်သူငင်းကြဲမူဝါဒအနေနဲ့ပြန်ပြောင်းတယ်အစိုးရရဲ့ငင်းကြဲမူဝါဒဆိုပြီးဖြစ်လာတယ်အဲ့ဒီမူဝါဒကိုအခုလက်တွေ့အပြင်သူတို့ဖော်ဆောင်လို့မရဘူးဖြစ်တယ်အခုအစိုးရချမှတ်ထားတယ်ဒေါ်အောင်ဆန်းစုကြည်ချမှတ်ထားတယ်ငင်းကြဲမူဝါဒအတွင်းအတိုင်းပေါ့နော်စိုက်လိုက်မဲ့တက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါအစီပြေနိုင်ချေရှိပါတယ်ဥပမာနံပါတ်1အနေနဲ့ဆိုလို့ရှိရင်အခုမူပေါင်းကိုပြန်လဲသုံးသပ်ရမယ်။မူပေါင်းကိုပြန်လဲသုံးသပ်ပြီးနံပါတ်2မှာမူပေါင်းအသေးရေးမယ်။ဒီလိုပြောထားပါတယ်။အဲ့ဒီမူပေါင်းအသေးနဲ့ကျွန်တော်တို့အဆင့်ဆင့်ပေါ်ဒီလုပ်ငန်းစဉ်တွေကိုတွားမယ်။နော်။ဖွဲ့စည်းပုံတွေကိုပြင်မယ်။ဒီတိုင်းပြည်ကိုအဲ့ဒီဖြစ်ပေါ်လာတဲ့ဖက်ဒရယ်ဖွဲ့စည်းပုံနဲ့အညီကျွန်တော်တို့ကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်မယ်ဆိုပြီးတော့သူလမ်းပြမြေပုံချပြီးသားဖြစ်တယ်။နော်။မူဝါဒအနေနဲ့ချပြီးသားဖြစ်တယ်။ဒါမဲ့သူ့မှာအကောင့်တွေဖော်လို့မရဘူး။ပထမတစ်ချိန်မူပေါင်းကျွန်တော်တို့ကသုံးသပ်တယ်။သုံးသပ်မှုမပြီးသေးဘူး။နော်။အစ်စ်ရေးရမယ်နံပါတ်1အစ်စ်လည်းမရေးနိုင်သေးဘူးမရေးနိုင်သေးပေမဲ့အခုကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်မယ်ဆိုပြီးတော့မှပြင်ဆင်နေရတယ်တပြိုင်တည်းမှာပဲတက်ဖက်ကသူတိုက်နေတဲ့ကိစ္စတွေကိုလည်းပဲဆွေးနွေးညှိနှိုင်းအဖြေရှာဖို့အတွက်သူ့မှာအချိန်မရဘူ
း
အဲ့ဒီကိစ္စတွေမှာပဲသူသွားနေရတယ်အဲ့ဒါကြောင့်ဒါမြေပြင်မှာလက်ရှိနော်ကြီးမကောင်းရှုမကောင်းအနှိမ့်ထိုင်ုံတွေဖြစ်နေတာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုဒီမှာဆွေးနွေးပွဲကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တယောက်ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။သူကတော့ဦးတန်းအောင်ရင်းနှံချောင်းအောင်ဖြစ်ပါတယ်။ဦးတန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဆောင်းစကြောင်းမှာတွေ့ကြရတာတော့ကြောက်ဝင်ဆိုဝင်ပိုင်းမှာတော့ကျွန်တော်တို့တော်တော်လေးကြော်ရဲလာတာတွေ့ရပါတယ်။ဥပမာကျွန်တော်ရာဇဝမှုတွေပုံမှုတော့သူပြောလာတာတွေ့ရတယ်။နောက်တစ်ချက်လူရေးစေဝါရောင်းရဖောက်ကားမှုတွေကလည်းတော်တော်လေးကျေပြန့်လာတယ်လို့ကျွန်တော်တို့ကြားနေရတယ်။ဟုတ်ကဲ့မကြောင်းမလာလားတင့်နေမလေးမှုတွေကလည်းဒီဒါလားကျွန်တော်ကြားလာနေရတယ်နောက်တစ်ခုကအခုလက်ကလောမုံငါမှာတရင်တော့ပြောက်တက်ခံဟာဦးကြည့်မယ်ဆိုရင်လည်းကျွန်တော်တို့လူပုဂ္ဂိုလ်တူးကြီးရလူပုဂ္ဂိုလ်တူးကြီးရလုံခြုံမှုကိုအချင်းတောင်းနေတယ်လို့ကျွန်တော်တို့ကမြင်ရပါတယ်ဒါကြောင့်မို့ကျွန်တော်တို့ကတရားဥပဒေဆိုရင်မူရင်းမှာတော့ကျွန်တော်တို့မူလရတဲ့ရုပ်ရွက်လာတယ်လို့ကျွန်တော်တို့ကမြင်နေတာနောက်တစ်ခါတရားဥပဒေပြည်တွင်းကြီးရေးဝယ်ကိုကြည့်လို့ရှိရင်လည်း27ပြည်လုံးပြီးကမှကျွန်တော်တို့တက်တက်ပြီးကိုးပြီးညမ်းလာတာကိုကျွန်တော်တို့တွေ့နေရတယ်ဒါလည်းကျွန်တော်စစ်ပွဲဧရိယာတွေပို့ပြီးကျင်းပလာတဲ့ခါမှာကျွန်တော်ငင်းငင်းဧရိယာတွေကျင်းသွားတယ်ဆိုတဲ့သဘောကိုလည်းသိရောက်ပါကြ။ဒါလည်းလေကျွန်တော်တို့အစိုးရအနေနဲ့ဘယ်လိုကံပြန်မယ်ဆိုတာကျွန်တော်တို့ဆက်ပြီးတော့မှ2019မှာစောင့်ကြည့်ရမယ်အနေအထားဖြစ်ပါတယ်။နောက်တစ်ခါကျွန်တော်စစ်ပွဲနဲ့ပတ်သက်လို့ရှိရင်လေဟိုအစိုးရတော်ရရင်မြေပြင်ပြောသွားတဲ့မှာပါတယ်။ပမာကြံ့ငွေတန်ဖိုးကအထူးကြားဆင်းနေတယ်။နောက်တစ်ခါဒီအလောက်ကန်ခွင်လန်းတွေကလည်းပြည်တွင်းမှာဟိုမျော်လင့်ချက်တိတ်မရှိတဲ့လူဖြစ်နေပါတယ်ဗျ။ဟုတ်ကဲ့လူဝေးရောက်လာဆိုလည်းပညာရေးကျမ်းပါကြီးဒီပညာရေးမှာဆိုလို့ရှိရင်လည်းဆေးအစိုးရအစစ်ထားခဲ့တဲ့ပညာရေးတိုင်းပဲဆက်သွားနေရတွေ့တယ်ဒီပညာရေးကအတော်လည်းမရှိသေးဘူးနောက်ဒီကျမ်းပါကြီးဆိုလို့ရှိရင်လည်းဒီနေ့ကျွန်တော်တို့ကျမ်းပါကြီးဌာနကဖွင့်ထားတဲ့အစည်းအဝေးတွေကိုပြည်သူလူထုကအားကိုးလောက်တယ်လို့ကိုယ်ထင်မြင်ကြည့်လေးပါဦးခင်ဗျာအဲ့ဒါကကျွန်တော်တို့ဒါတွေကိုပြုပြင်စရာတွေရှိတယ်လို့ကျွန်တော်တင်ပြချင်ပါတယ
်နောက်တစ်ခု
အရေးကြီးဆုံးကတော့ဒီပြည်တွင်းညီညွတ်ရေးလို့ပြောတဲ့အခါမှာဒီ NLD ကအတိုင်းကဘွားလုံးက2000ဖွဲ့စည်းဝင်ချောင်းဦးလေးပြစီလို့ဟိုအတန်းအကျေလုံးကြီးတော်ကြတာရှိပါလေ။ဒီကိုအာဏာရတဲ့အချိန်မှာဒီ2000ပြစီရေးဆိုတာကိုကျွန်တော်တို့ထိန်းထားလို့ဖြစ်နေတယ်။အဲ့ဒါကိုကျွန်တော်ပြန်ပြီးတော့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ဒီမှာတောထရှင်နေကျွန်တော်တို့ Facebook ကနေကျွန်တော်တို့လမ်းပြီးတော့ message လေးပို့ထားတဲ့ခတ်တူလေးတွေလည်းကျွန်တော်ဖတ်ပြခြင်းပါတယ်။သူကတယောက်ကတော့မနာမရှက်တူဆိုပြီးတော့ရေးထားပါတယ်ကျွန်တော်အတန်ထွက်တာမှန်တော့မသိဘူးပေါ့လေတန်ရန်သားနာမည်လို့ယူဆပါတယ်သူကတော့ရေးထားတာမြန်မာပြည်အခြေအနေထူးခြားမှုရှိလာအောင်မထင်ပါတဲ့နောက်ထပ်ငင်းငင်းညင်းဆွေးနွေးပွဲတွေကတော့အထက်ထက်အခါခါဖြစ်လာနိုင်ကောင်းပါရဲ့ဒါပေမဲ့မျှော်လင့်ချက်နဲ့အသက်ရှင်ရတဲ့ဘဝအရာမထင်ခဲ့ပါဘူးတဲ့ငင်းချိုင်းနီလန်းချင်းကပ်ပုံလွဲနေပုံပါပဲတဲ့ပြည်ရင်းစစ်ကကဘာဂင်းနစ်ဆန်ချင်ချိုးကြာခဲ့တယ်လို့ငင်းချိုင်းဆွေးနွေးပွဲတွေလည်းဂင်းနစ်ဆန်ချင်ချိုးမှာတော့သိကြပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဦးဝင်းနိုင်ပါတဲ့သူကတော့ပြီးခဲ့တဲ့2016ထဲမှာတဲ့ခရိုနီယုတ်စုအမေရိကန်စီးပွားရေးပိတ်ဆို့မှုကင်းလွတ်ခွင့်ရတာကတော့ဒီလူတစုအတွက်ကြီးမားတဲ့အောင်မြင်မှုပါတဲ့အောက်ခြေလူရန်စားအလောလောအသေးသေးကတော့ကုန်စင်းလုံးတက်အလုလက်မဲ့တွေများလေယာသမားတွေကြပြန်တော့လေတင်းနဲ့ဈေးချနဲ့ချုံုံသုံးတန်းရတော့အများပြည်သူတွေကတော့ဒုံရင်းပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒီ2016စီးပွားရေးကဏ္ဍမှာထူးခြားမှုအနေနဲ့ပြောမယ်ဆိုရင်တော့စောစောကဒီ ပုံကိုရေးသလိုပဲတန်ခတ်မှုတွေအမေရိကန်ကဖယ်ရှားပေးတယ်ဒီထဲမှာနာမည်ပြစင်းသွင်းထားတဲ့သူအများစုတော့မှဖယ်ရှားပေးလိုက်တာတွေပါတယ်ဒီနောက်ပြီးတော့အစိုးရလည်းဒီရင်းနှီးမြှုပ်နှံမှုဥပဒေသေးတစ်ခုကိုအတည်ပြုလိုက်တာတွေရှိပါတယ်ဒါပေမဲ့ဒါတွေကတကယ်ပဲစီးပွားရေးအတွက်ဟိုတွန်းအားတွေရောဖြစ်ခဲ့ရလားကိုအောင်သူငိမ့်ဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုစီးပွားရေးအနေနဲ့ပြောလို့ရှိရင်ပေါ့နော်ဒီကမ္ဘာ့ဘဏ်အပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းကျွန်တော်တို့ GDP တိုးတက်မှုနှုန်းကျမယ်လို့ဆုံးဖြတ်ထားကြပါတယ်ဆိုတော့ဘာဖြစ်လို့ဆုံးဖြတ်ထားလဲဆိုတော့ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရေကြီးတာတို့သဘာဝကပ်ပြီးဖောက်ပြန်တဲ့ကိစ္စတွေဒီအချက်တွေလည်းပါပါတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ဇီယာနေပြီးတော့ထုတ်ကုန်ဟိုဒီလိုနှိမ့်ကျတဲ့သဘောမျိုးတွေလည်းပါပါတယ်နောက်တစ်ခါကျတော့အစိုးရအစ်စ်တက်ပြီးတဲ့ကာလမှာအထူးသဖြင့်ကျွန်တော်တို့ရန်ကုန်မြို့မှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေပေါ့ဒီအထက်မြင့်အဆောက်အဦတွေကိုဆောက်ခွင့်မပေးဘူးဆောက်ခွင့်ပေးမယ်နောက်တစ်ခါအရင်အစိုးရရဲ့တချို့ project ကဟိုကိစ္စတွေပေါ့နော်ပြန်လည်စီစစ်တယ်အစသဖြင့်သုံးသပ်တာကြာနေတဲ့ခါမှာအထူးသဖြင့်စီးပွားရေးကထိုင်းမိုင်းတဲ့အနေအထားကိုရောက်သွားပါတယ
်ဆို
တော့အခုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်အစိုးရဘက်ကဘာဖြစ်လို့နှင်းနေရတယ်လဲဆိုတာကျွန်တော် question ရှိပါတယ်အထူးသဖြင့်ကျွန်တော်တို့ဒီဟိုနိုင်ငံသားရင်းနှီးမြှုပ်နှံမှုကော်မရှင်ပေါ့ MIC ဖွဲ့လာဆိုလို့ရှိရင်ကျွန်တော်တို့အစိုးရစစ်တက်ပြီးတော့နှစ်လကြာမှဖွဲ့နိုင်တဲ့အနေအထားရှိပါတယ်အစိုးရရဲ့စီးပွားရေးမူဝါဒထုတ်တာလည်းကျွန်တော်တို့အချိန်တော်တော်ကြာမှထုတ်ပြန်ပါတယ်ဒီမူဝါဒကလည်းအခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့လေဆိုတော့အဲ့တော့အဲ့ဒီအနေအထားမှာကျွန်တော်တို့ကမြင်လာတော့ကဲဘာလို့မလဲဆိုတော့အစီအစဉ် program တွေကဟိုတရားရှိစင်တယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါတွေကိုမတွေ့ရသေးသမျှဒီစီးပွားရေးကဏ္ဍမှာပြောရင်ကျွန်တော် business confidence ပေါ့ဟိုစီးပွားရေးကဏ္ဍဘက်ကယုံကြည်မှုနည်းပါတယ်နိုင်ငံတကာယင်းနှိမ့်မြှုပ်နှံမှုတွေလည်းလာဖို့ခက်ပါတယ်ပြည်တွင်းကရင်းနှီးမြှုပ်နှံတဲ့လူတွေကို၌ကကိုပ္ပဆောင်ချသုံးပြီးတော့ရင်းနှီးမြှုပ်နှံမလားဆိုတော့အနေထားတွေဒါကျွန်တော်တို့ခက်ပါတယ်ဆိုတော့အဲ့တော့အဲ့ဒီအနေထားတွေကအခုချိန်ကြီးဟိုအပြေမရှိသေးဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်ကြံကင်းမျိုးကဦးကျော်လင်းရဲ့အတန်ဖိုင်ပါခင်ဗျာ
စက်မှုကဏ္ဍအတွက်ပြောရရင်တော့ NLD အစိုးရရဲ့2016ခုနှစ်အတွင်းလှုပ်ဆောင်မှုတွေကရင်းနှီးမြှုပ်နှံမှုတွေမျောလင့်တလောဝင်မလာသေးတဲ့အချိန်မို့တိတာတဲ့အပြောင်းလဲတိတ်မတွေ့ရပါဘူးခုချိန်မှာတော့ရင်းနှီးမြှုပ်နှံမှုဥပဒေအတိအကျထွက်ပေါ်လာတာမို့2018ခုနှစ်မှာအပြောင်းအလဲတွေစတင်တွေ့ကြရတော့မှာပါ2016ခုနှစ်အတွင်းတွေ့မြင်ခဲ့ရတာတွေကတော့အာဏာရှင်စနစ်နဲ့အသားကျခဲ့တဲ့ဂန္ဓာအသီးသီးကိုဒီမိုကရေစီစနစ်အတွင်းကူးပြောင်းနေရတာဖြစ်လို့မပြောင်းလဲကျင်သေးတဲ့လူပုဂ္ဂိုလ်တွေရဲ့ဒီလိုဆွဲလိုက်ပါမှုတွေကလည်းရှေ့သွားရမယ့်ခရီးကိုဗရိတ်ညိနေသလိုတိုးတက်မှုတွေကိုလည်းနှောင့်နှေးစေပါတယ်အာဏာရှင်စနစ်တုန်းကလက်လက်ဖက်ဝင်ငွေကောင်းခဲ့တဲ့အလုပ်ဌာနတွေကတက်တက်ကြွကြွဥဆောင်လုပ်ကင်ခဲ့ကြပေမဲ့စနစ်သစ်မှာအလုံးကမျက်စိတောက်တောက်ကြည့်နေကြသလိုလက်သက်ပကလည်းနှဲပါလာသည့်အတွက်မြမဆိုရှယ်လစ်လမ်းစဉ်ခေတ်ကအတိုင်းမလုံမရှုံမပြုတ်ပုံစံမျိုးပြန်တွေ့နေရပါတယ်။ဥပမာ2016ခုနှစ်မှာလျှက်စစ်တအားသုံးဆွဲမှုဖွံ့ဖြိုးရေးအတွက်နောက်ဆုံးလျှက်စစ်ရောက်ရှိရာနေရာကနေနှစ်မိုင်အတွင်းလျှက်စစ်တအားပေးနိုင်ရေးမူဝါဒချမှတ်ထားပေမဲ့ကြေးရွာတွေအတွက်တက်တက်ကြွကြွမဆောင်ရဖဲငွေကြေးရရှိနိုင်မဲ့ပုဂ္ဂလိကတွေအတွက်ပဲဦးစားပေးလုပ်ကင်သွားတာတွေ့ရပါတယ်။ကျားလုံငန်းတီတီမှာလည်းဒီဥပမာအတိုင်းပါပဲအရင်တုန်းကလိုတက်ဆိုင်ရာဌာနကဥဆောင်မလုပ်ကြတော့ပဲအပေါ်ကချပေးတဲ့အလုပ်ကတာဝန်ကျေယုံလုပ်နေကြတာကတော့စုပ်ယုပ်မှုတစ်ခုလို့မြင်ပါတယ်အစိုးရ policy အရလူလူကတက်တက်ကြွကြွဖြစ်နေပေမဲ့အဓိကကျတဲ့ဌာနဆိုင်ရာကပူးပေါင်းဆောင်ရွက်မှုအားနည်းလေတော့ဖွံ့ဖြိုးတိုးတက်ရေးကြွေးကြော်သံတွေဟာကြံအမြောက်လူပါပဲအတန်သာမီပြီးရီမန့်ချက်ကိုထိရောက်မှုမရှိတာကမူဝါဒချမှတ်သူတွေရဲ့ဩဇာအောက်ခြေအစင်းစင်းထိတက်ရောက်ဖို့မရှိတာလားလို့မေးခွန်းထုတ်เสียဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကဥကျော်လေးမှာကျွန်တော်တို့တခုရှိတာဒီ2016ခုနှစ်တည်းမှာထူးထူးခြားခြားနေနဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စတခုရှိပါတယ်ဒါတော့ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ brief cut တွေပါကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကအချိန်ရလဲများများဆဆမရတော့တဲ့အတွက်ကျွန်တော်တို့ဒါတော့တိတ်ပြီးဟိုအကျယ်ဝင်ကြီးတော့ဆွေးနွေးဟိုကျွန်တော်တို့မှဟိုအခွင့်တိတ်မရှိတော့ပါဘူးဒါပေမဲ့တခုမေးချင်တာဒီရှင်းနေတည်းမှာရောဒီရခိုင်ပြည်နယ်ရေးခင်းတဲ့ပတ်သက်လို့ဟိုကျွန်တော်တို့အတွက်ဘလောက်ထိစိန်ခေါ်မှုတွေကြီးထွားလာနိုင်သေးလဲဒေါက်တာရံမျိုးသိန်းဟိုအချင်းချုပ်ပြီးတော့ဆွေးနွေးပေးပါခင်ဗျာ
အဲကျွန်တော်အမြင်ကတော့ဒီရခိုင်ပြည်နယ်မှာလက်တလောဖြစ်နေတဲ့ပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့အဲ2019ခုနှစ်အတွင်းမှာအဲဒီတက်ပို့ပြီးတော့ဖြစ်ဖြစ်ရောက်ရောက်ပေါ့လေကြေကြေပြတ်ပြတ်အဲစုံစမ်းစစ်ဆေးနောက်ဟိုရှာဖွေပေါ်ထုတ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကရခိုင်ပြည်နယ်မှာပြည်ပခန့်ဖြစ်ပွားနေတဲ့ဒေသတွေကိုကျွန်တော်တို့ပြည်တွင်းမှာရှိတဲ့တော့သတင်းမီဒီယာတွေနောက်အရက်ဖက်အဖွဲ့အစည်းတွေကိုတွားခွင့်ပြုဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါမဲ့နေ့တွင်းမှာတော့အဲ့ဒီအခွင့်အရေးတွေကိုရလာမယ်လို့ကျွန်တော်လည်းပဲမျှော်လင့်ပါတယ်။နောက်ပြီးတော့နိုင်ငံတကာကဥပမာကုလသမဂ္ဂလိုအဖွဲ့အစည်းမျိုးတွေကိုလည်းပဲအဲ့ဒီဒေတာတွေကိုတွားပြီးတော့လေ့လာဟိုစောင့်ကြည့်နိုင်တဲ့အနေအထားမျို
အဲ့ဒီကနေမှတဆင့်ကျွန်တော်တို့နိုင်ငံတကာသတင်းဒရင်းမီဒီယာတွေမှာပေါ်ပြနေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့စနစ်တကျချင်းကပ်အဖြေထုတ်တဲ့ဘက်ကို2018ခုနှစ်အတွင်းမှာဥတီလာနိုင်မယ်လို့တော့ကျွန်တော်ကမျှော်လင့်ပါတယ်ဗျ။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့တကယ်ဆိုရင်တော့ဒီနှစ်ထဲမှာထူးထူးခြားခြားဆိုသလိုဟိုကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မချဖို့သဘောတူညီခဲ့တာတော့ရှိပါတယ်။ဆိုတော့ဒါပေမဲ့အခုလက်ရှိရခိုင်ကိစ္စမှာတော့ဒီတန်တမန်အတိုင်းဝန်ကတော်တော်ဝေဖန်တာရှိရဲ့အထူးဖြင့်ကုလသမဂ္ဂတို့နိုင်ငံတကာတို့ကအစဝေဖန်တာရှိရဲ့ဆိုတော့ဒီလိုမျိုးဒီရခိုင်ကိစ္စကြောင့်ဒီကိုယ်တော်ပေါ့လေမြန်မာနိုင်ငံအရေးကိုကုလသမဂ္ဂပြန်ကင်တွယ်လာတဲ့အခြေအနေမျိုးတွေရောပြန်ဖြစ်လာနိုင်လားကိုအောင်သူငယ်ဆွေးနွေးပြပါအောင်ခင်ဗျာမိမိနစ်ဝက်လောက်တော့ချိန်ရပါသေးတယ
်။ဟုတ်ကဲ့ဟိုနိုင်ငံတကာဘက်ကတော့ကျွန်တော်တို့ဒီဟိုစံတမန်ရေးကိစ္စတွေမှာပေါ့နော်ကျွန်တော်ထင်တယ်ဒီနှစ်မှာတော့တစုံတရာအောင်မြင်မှုရပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်အကြံပေးချင်တာကတော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်မူဝါဒချမှတ်ရေးတွေမှာ stakeholder ခေါ်တာပေါ့ဗျာအရေးပါတဲ့အင်အားစုအလုံးကိုတိုင်ပင်ဆွေးနွေးမှုရှိဖို့လိုပါတယ်အထူးသဖြင့်ဒီအခုရခိုင်ကော်မရှင်ကိစ္စမျိုးမှာရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့မဆွေးနွေးပဲလုပ်တဲ့ဟာမျိုးပေါ့နော်ဆိုတော့ငင်းရိုင်းရေးကိစ္စတွေမှာလည်းအလားတူအရေးပါတဲ့အင်အားစု
ကိုဆွေးနွေးနေကျွန်တော်တို့အချိန်တလောက်ပဲရတဲ့အတွက်ကျေးဇူးပါကိုအောင်သူငယ်ကျွန်တော်တို့ဟိုဒီကိစ္စဆက်ပြီးတော့လင်းတင်ဆက်ပြီးတော့ဆွေးနွေးကြအောင်ကြားရအောင်ပါခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ကြံပြောကြားလိုက်ပါခင်ဗျာ